ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုတ်သိမ်းလိုက်တာမျိုးမဖြစ်သင့်သေးဘူးလို့မြန်မာရေးလှုပ်ရှားသူတွေနဲ့လေလာသုံးသပ်သူတွေကပြောဆိုလိုက်ကြပါတယ်ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အစမှာခုလိုပြောကြတာပါဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်မြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းပေါ်ကိုအပြည့်အဝမရောက်သေးတာကြောင့်ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုအလုံးကိုမယုတ်သိမ်းသင့်သေးဘူးလို့ဝါရှင်တန်ဒီစီအခြေစိုက်မြန်မာအရေးလှုပ်ဆောင်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ
်ဒီမိုကရေစီအပြည့်အဝသွားနိုင်မှုလိုတယ်အဲ့တော့အပြည့်အဝမရောက်မချင်းဟောပေါ့နော်ဆန့်ရှင်အကုန်လုံးကိုတော့မလျှော့တင်ဘူးလို့ကျွန်တော်မြင်ပါတယ်ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းချုပ်ချုပ်ပုံဥပဒေဘာမှမပြောင်းသေးတာပြင်ဆင်ဖို့တောင်မှအကြောင်းမရှိသေးဘူး။ဘာကြောင့်လဲဆိုတော့ရှင်းရှင်းပြောရင်တော့ဒီမိုကရေစီမရရင်တိုင်းပြည်ရဲ့ရေးရှိစီးပွားရေးတိုးတက်မှုကမဖြစ်နိုင်ဘူး
။မြန်မာပြည်သူလူထုအတွက်အကျိုးတစုံတရာဖြစ်မလာသေးဘဲနဲ့တော့လူပုဂ္ဂိုလ်တူချင်းပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ်းသင့်သေးဘူးလို့ပြောလာသူကဝါရှင်တန်ဒီစီမြန်မာတန်ရုံးရဲ့တန်မှုဟောင်းဘူမှုအောင်လင်းတို့ဖြစ်ပါတယ
်။အဓိကကတော့ဒီဗိုလ်ချုပ်မှုတန်းရှိနဲ့မိသားစုပေါ့လေ။တော့ဒီပြည်သားရတော့ခုန်ဒီပေါ့လေသူတို့ရဲ့နှိစက်တဲ့ပုံကိုပါကြပါတယ်တိုက်ပြီးရဲ့သူတို့ခိုးရဝတ်ထားတဲ့ပတ်စံတွေတော်တော်များများကအဲ့ဒီပုံကိုလက်ထက်ပါကျွန်တော်တို့ရောက်နေတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်အကြံပြုချင်တာကပေါ့လေသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုတိုင်းတိအောင်ပြင်ညာပြီးတော့မှထိုက်တင်တဲ့အခွန်ဘဏ္ဍာပေါ့လေအခွန်ဆောင်ပြီးတော့မှသူတို့ကိုအပြန်သုံးသင့်ပါတယ်ဗမာပြည်သူပြည်သားတွေတက်ကိုဘာမှမလုပ်သေးဘဲနဲ့တော့ဆန်းရှင်
ရခိုင်ပြည်နယ်ညဉ့်ဉန်းဖွံ့ဖြိုးရေးအတွက် NLD အစိုးရကရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုကြောင်းနဲ့အပြူသဘောဆောင်တဲ့ရလဒ်တွေကိုမျှော်လင့်ကြောင်းအမေရိကန်အခြေစိုက်ရိုဟင်ဂျာအသင်းဥက္ကဋ္ဌဒေါက်တာဝါကာဦးတင်ဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ကကော်ဖီအန်နမ်ကော်မရှင်ကိုဆာဗီလုတ်တာအဲကျွန်တော်ကြိုးဆိုပါတယ်။အဲ့ဒါကိုကျွန်တော်အားပေးပါတယ်။ကျွန်တော်တို့ပြောချင်တာကကော်ဖီအန်နမ်ကအင်မတာအပြည့်အစုံရှိတဲ့ဒီပလိုမက်တရောအဲတော့ရခိုင်ဘက်ကရောမွတ်စလင်ရိုဟင်ဂျာဘက်ကရောသူ့အပေါ်မှာယုံကြည်မှုရှိဖို့ကျွန်တော်တို့တောင်းဆိုပါတယ်အရေးအကြီးဆုံးကတော့ရခိုင်ပြည်မှာရင်းချင်ရွတ်ရိုဟင်ဂျာနဲ့ရခိုင်ပြည်နဲ့အဆက်အသွယ်ကောင်းအောင်ရန်သူမှုမရှိအောင်အစိုးရကလုပ်တာကိုကျွန်တော်တို့ထောက်ခံပါတယ
်မြန်မာတပ်မတော်နဲ့အမေရိကန်စစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအမေရိကန်လွှတ်တော်မှာဆွေးနွေးနေတာကြောင့်မြန်မာတပ်မတော်ကလက်ရှိအတိုင်းသွားနေမယ်ဆိုရင်အဲ့ဒီပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပြန်လည်သုံးသပ်သင့်တယ်လို့ထောက်ပြသူကနိုင်ငံတကာရောက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွမ်ဆန်ဖြစ်ပါတယ
်ကျွန်တော်ကြားလောက်ကတော့အမေရိကန်စစ်တပ်ကနေပြီးတော့မြန်မာစစ်တပ်ကိုပညာသင်ပေးတာလို့ပါလို့လွှတ်တော်ကနေပြီးတော့ဒီနေ့ရောစိတ်မက်နေထုတ်နေတာကျွန်တော်တွေ့ရတယ်ကျွန်တော်ပြည်နယ်မှာတော့စစ်တပ်ကနေပြီးတော့ဒီလူခွေရေချိုးဖောက်ရတာလေကြောင်ကြောင်စစ်စစ်ချိုးဖောက်တယ်အများကြီးရှိနေတယ်အဲ့လိုဆိုတော့ဘာမှမင်းမင်းရရပြုတ်ပြင်ပောင်းလဲမှုမရှိသေးတဲ့တပ်မတော်တစ်ခုကဒီလိုနိုင်ငံကြီးတစ်ခုနဲ့ပူးပေါင်းလာပြီဆိုတော့ကျွန်တော်တိုင်းရင်းသားတွေအတွက်အများကြီးနစ်နာ
ခီးစဉ်အစိုးမတက်ခင်ဒီသတင်းပတ်အကုန်လောက်မှာတိုင်းရင်းသားတွေကဒေါ်အောင်ဆန်းစုကြည်နဲ့တွေးဆုံခွင့်ရဖို့တောင်းဆိုထားကြပါတယ်ခင်ဗျာ